မြန်မာနိုင်ငံအတွက်အိန္ဒိယကလှူဒါန်းလိုက်တဲ့ COVID-19 ကာကွယ်ဆေးတွေနိုင်ငံတော်ဝန်ကပြည်내နဲ့တိုင်းနယ်စီကိုမကြခင်ရောက်ရှိလာတော့မှဖြစ်လို့ကာကွယ်ဆေးထိုးနှံရေးအစီအစဉ်တွေအတွက်ကြိုတင်ပြင်ဆင်နေကြပြီဖြစ်ပါတယ်။ကာကွယ်ဆေးဘယ်သူတွေကိုဦးစားပေးပြီးတော့ထိုးနှံမလဲ။ဘယ်လိုပြင်ဆင်မှုတွေဆောင်ရွက်နေပါသလဲဆိုတာကိုကျမစုမုံကဆက်သွယ်မေးမြန်းတင်ပြထားတာနားဆင်ပါရှင်။အိန္ဒိယပြည်သူတွေနဲ့အိန္ဒိယအစိုးရကမြန်မာနိုင်ငံအတွက်လက်ဆောင်ဖြစ်နေလှူဒါန်းလိုက်တဲ့ဗီတင်အော့စဖို့တက္ကသိုလ်နဲ့ဗီတင်ဆွီဒင်အက်စထရာဇနီကာကုမ္ပဏီတို့ပူးတွဲသုတေသနလုပ်ပြီးတော့အိန္ဒိယနိုင်ငံစီရန်အင်စတီကျူကနေထုတ်လုပ်လိုက်တဲ့ကိုဗစ် -19 ကာကွယ်ဆေးအလုံးပေါင်း 1.5 သန်းဇန်နဝါရီလ22ရက်နေ့ကမြန်မာနိုင်ငံကိုရောက်ရှိလာပါပြီ။ပထမအတုံးအိန္ဒိယကလာတဲ့ကာကွယ်ဆေးတသန်းခွဲကိုမြန်မာနိုင်ငံကလူဦးရေ8သိန်းခွဲအတွက်ရထားပြီးကျန်းမာရေးဝန်ထမ်းတွေကိုဦးစားပေးထိုးနှံမှုစီစဉ်ထားတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောပါတယ်
။တသန်းခွဲဆိုတော့ကျမတို့ပြည်သူတွေ9သိန်းခွဲအတွက်လုံလောက်ပါတယ်။ဒီတော့ကျမတို့ပထမရမယ့်အစုက9သိန်းခွဲအတွက်ပဲပေါ့နော်။အဲ့တော့9သိန်းခွဲအတွက်ပဲဆိုတော့ဘယ်လိုဒီကာကွယ်ဆေးတွေကိုနိုင်ငံအတွက်အကောင်းဆုံးဖြစ်အောင်သုံးမလဲဆိုတော့ကျမတို့အင်တာမအလေးထားပြီးတော့စဉ်းစားရပါတယ်။ဒီတော့ပထမဦးဆုံးဦးစားပေးရမှာတော့ရှေ့တန်းမှာလုံဆောင်နေတယ်ကျမတို့ရဲ့ကျမကြီးဝန်တန်းနေပါတယ်ဒါတော့ကျမတို့ပြည်သူအားလုံးကလည်းသဘောတူလိမ့်မယ်လို့ကျမယုံကြည်ပါတယ်ဒီကြားထဲမှာထပ်ပြီးတော့ရောက်လာတာနဲ့အမျှကာကွယ်ဆေးတွေထပ်ပြီးရောက်လာတာနဲ့အမျှဘယ်လိုကြောင့်ဘယ်သူဘယ်အုပ်စုတွေကိုကျမတို့ဦးစားပေးမှန်းလဲဆိုတာကိုလည်းပြည်သူတွေကိုကျမတို့အသိပေးချပြပေးမှဖြစ်ပါတယ်
ရန်ကုန်ကိုရောက်ရှိလာပြီးဖြစ်တဲ့ COVID-19 ကာကွယ်ဆေးတွေကိုပြည်내နဲ့တိုင်းဒေသကကျန်းမာရေးဦးစီးဌာနတွေစီဒီသတင်းပတ်ထဲဖြန့်ဝေတော့မှာဖြစ်ပါတယ်။ AOR တိုင်းဒေသကြီးအတွက်ကတော့ COVID-19 ကာကွယ်ဆေးလူ1000စာရဖို့စီစဉ်ထားပြီးကာကွယ်ဆေးထိုးနှံနိုင်ဖို့အဓိကကျန်းမာရေးဝန်ထမ်းတွေအစိုးရတိုင်းဒေသကြီးအဖွဲ့နဲ့လွှတ်တော်ကိုယ်စားလှယ်တွေအတွက်ပြင်ဆင်ထားတယ်လို့ AOR တိုင်းကျန်းမာရေးဦးစီးဌာနမှဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကပြောပြပါတယ်။
ကျွန်တော်ကဒီကိုနည်းနည်းပြန်ပြန်ပြောရပါမယ်။ကျွန်တော်ကအားလုံးပေါင်း AI တိုင်းတဲ့ကျန်းမာရေးဝန်ထမ်းပေါင်း6000ကျော်ရှိတယ်။နောက်တိုင်းကအစိုးရဖွဲ့နဲ့လွှတ်တော်ကိုယ်စားလှယ်အားလုံးပေါင်း2000လောက်ကျွန်တော်တောင်းထားတယ်ပေါ့နော်။ခါဝယ်သေးလူ2000လောက်28နှစ်ချထိုးရမယ်။28နှစ်ကိုကျန်းမာရေးဝန်ထမ်းထိုးရမယ်။28နှစ်ဆက်ရှိ29ကျော်တုံးတိပေါ့5ရက်လောက်ထိုးမယ်။နောက်တိုင်းအစိုးရဖွဲ့နဲ့လွှတ်တော်ကိုယ်စားလှယ်နဲ့ထိုးသွားပါမယ်။ကျွန်တော်ကိုယ်ဟိုတင်နေနေလည်းပြင်းနေပါဘူး။ကိုယ်ကကောက်ဝယ်နေလေးကိုစစ်ကြေးကိုဆောင်ရွက်နေတဲ့ကျမရဲ့ဝန်ထမ်းတွေရှင်းတော့ဝန်ထမ်းများကိုတော့ပြမဦးစားပေးပါလေ။ဒါဘယ်လိုထိုးရမလဲ။ဒါမျိုးကျွန်တော်သင်တန်းပေးနေပါပြီ
။အခုရောက်ရှိလာမဲ့ COVID-19 ကာကွယ်ဆေးထိုးနှံခွင့်ရမယ့်သူတွေအနေနဲ့ပထမတစ်ကြိမ်နဲ့ဒုတိယတစ်ကြိမ်ထိုးနှံမှုကြောင့် COVID-19 ရောဂါပိုးကူးစက်ခံရခြင်းမရှိအောင်အထူးသတိထားနေထိုင်ကြဖို့နဲ့မကြခင်မှာပြည်သူလူထုတိုင်းကာကွယ်ဆေးထိုးခွင့်ရအောင်အစိုးရကကြိုးပမ်းနေတဲ့အတွက်မရခင်ဆက်ကြားပိုးကူးစက်မှုရော့အောင်ပြည်သူတွေအထူးသတိရှိရှိနဲ့နေထိုင်ကြဖို့ကိုလည်းကျမ်းမာရေးနဲ့အားကစားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စိုးကတိုက်တွန်းပါတယ်
။ဟုတ်ကဲ့ဒါကာကွယ်ဆေးရတယ်အားလုံးသိတဲ့သမားသားတို့ဒီကိစ္စကိုရှင်းပြတော့ရအောင်နော်။ပထမတစ်ချိန်နဲ့ဒုတိယအချိန်ကြားရင်းမှာပထမဆုံးပါတာတစ်သက်ချင်းရအောင်။အဲ့ဒါကြောင့်ဒီဒုတိယအချိန်ကိုမှခံခံတာပေါ့။အဲ့ဒီမှာတော့ဆိုရင်ကာကွယ်ရေးနည်းလမ်းတွေလိုက်တာဟုတ်လို့ရှိနေတယ်။ဒီနေ့ဆက်ရောပေါ့မှာလည်းနေတော့ဒီဒီကနေ့အထူးပဲပေါ့နော်။အားလုံးဆက်နေပြီးတော့ဆက်ဆက်နေတဲ့ပြည်ကြီးကတော့ပါပြီ။ပုံမအားတိုက်ပြီးတော့နိုင်တာကိုဆိုပါရဲ့
။အခုအိန္ဒိယကနေလက်ဆောင်ဖြစ်မြန်မာနိုင်ငံကိုအခမဲ့ပေးအပ်တဲ့ထိုးဆေးတွေအပြင်နောက်ထပ်လူ15သန်းစာအတွက်လည်းကာကွယ်ဆေးတန်း30အိန္ဒိယကနေဝယ်ယူထားပါတယ်။ဝယ်ယူထားတဲ့ဒီဆေးတွေကိုတော့ဖေဖော်ဝါရီလကုန်မှရောက်မယ်လို့မျှော်လင့်ရပါတယ်။အခုလက်ရှိမှာတော့မြန်မာနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့ကိုဗစ် -19 ရောဂါပိုးတွေ့ရှိသူအတည်ပြုလူနာပေါင်းက3,300ကျော်နဲ့ကိုဗစ်ကြောင့်သေဆုံးသူကတော့3,000ကျော်အထိရှိသွားပြီဖြစ်ပါတယ်ရှင်။